ကိုရိုနာဗိုင်းရပ်စ်အဆိုးဆုံးကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူပေပြည်နယ်မှာတနင်္လာနေ့ကဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူ100ထပ်မံသေဆုံးခဲ့ရပြီးစုစုပေါင်းသေဆုံးသူအရေအတွက်1900ကျော်သွားပြီဖြစ်ပါတယ်။ဟူပေပြည်နယ်ထဲမှာပဲနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ်1933ဦးထပ်မံတွေ့ရှိရကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ရဲ့မကြာခင်ကထုတ်တဲ့နေ့စဉ်စာရင်းကဖော်ပြပါတယ်။ဗိုင်းရပ်စ်ကူးစက်ခံရမှုက300ဆက်တိုက်လွတ်ကျလာတယ်လို့တရုတ်ကျန်းမာရေးဌာနတာဝန်ရှိသူတွေကတင်းင်းကနေနေတုန်းကပြောဆိုထားပေမဲ့လည်းကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကူးစက်မှုရဲ့ဥတီချက်ကိုမခန့်မှန်းနိုင်သေးဘူးလို့တင်းင်းကနေနေမှာပဲသတိပေးထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးလူလူကြားစိုးရိမ်ကြောက်လန့်မှုမဖြစ်စေဘဲအပြည့်အဝအတိပေးသတင်းပေးနိုင်ရေးအတွက်အစိုးရတွေပူးပေါင်းဆောင်ရွက်ကြဖို့လေ WHO အကြီးအကဲကဂျာမနီနိုင်ငံမြူးနစ်လုံခြုံရေးညီလာခံအတွင်းတိုက်တွန်းသွားပါတယ်။ကျောင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးနဲ့ပတ်သက်ပြီးနိုင်ငံတကာကျွမ်းကျင်သူတွေနဲ့တရုတ်ကျွမ်းကျင်သူတွေကျောင်းနိုင်ငံမှာစပြီးတွေ့ဆုံဆွေးနွေးနေပြီလို့လေ WHO ကတင်းင်းကနေနှောင်းပိုင်းမှာပြောဆိုထားပါတယ်။